အခုဆိုလို့ရှိရင်မြန်မာနိုင်ငံမှာကရွေးကောက်ပွဲကနေတက်လာတဲ့အစိုးရတဲ့အနေထားဖြစ်လာပြီဆိုတော့အဲ့ဒီခုဒီညီလာခံကိုတက်ရောက်လာတဲ့ဒီအာဆီယံနိုင်ငံတွင်းကပေါ့နော်လူမှုအခြေပြုအဖွဲ့အစည်းတွေရဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပေါ့လေသူတို့ရဲ့တုံ့ပြန်ချက်တွေကိုဘယ်လိုတွေ့ရလဲရှင်
ဒီနေ့မနေ့ဆိုရင်ကျမတို့ပိုချင်ရှားပါတယ်ဒီမှာအလုံးပေါင်းဟို600လောက်တက်တယ်လေနော်ဒီ600လောက်တက်တဲ့ဥစ္စာမှာဒေါ်ဆန်းစုကြည်ရဲ့အမိန်ကွန်းကိုမဖွင့်ခင်ပါတယ်ကကျမတို့ဒီဂျီလာကန်တက်လာတဲ့မြန်မာနိုင်ငံကဝင်အားစုတွေကဒေါ်ဆန်းစုကြည်ရဲ့တီရှပ်ပေါ့ဝတ်ထားကြတော့အဲ့ဒီတီရှပ်ကိုဟိုကျမတို့ဒီစိတ်ကားပေါ်မှာသတင်းသမားတွေကနေပြီးတော့မှ TV ကနေပြီးတော့မှဟိုယူပြီးတော့ပြလိုက်တာနဲ့တင်ဒီလာကန်တက်လာတဲ့ဒုဒုချေပြုတ်ဖွဲ့စည်းကကိုယ်စလဲတွေအင်အားစုတွေကလက်ခုတန်တွေပေးပြီးတော့မှစပြီးတော့မှဝိုင်းပြီးတော့အားပေးကြပြီဒေါ်ဆက်စုတီရဲ့မိန့်ခွန်းပြီးလဲပြီးတော့မပြီးခင်မှာတွေကလက်ခုတန်တွေကလည်းညားနေပြီပြီးသွားတဲ့အချိန်မှာဆိုလို့ရှိရင်ဒီအခန်းရဲ့အခန်းထဲမှာတက်ရောက်တဲ့သူတွေအားလုံးရဲ့ဒေါ်ဆက်စုတီရဲ့မိန့်ခွန်းပေါ်မှာပြောတဲ့သတင်း message ပေါ်မှာပေါ့နော်သူတို့ရဲ့ထောက်ခံမှုကဘယ်လောက်ရှိလဲဆိုတာအားလုံးကတခဲနဲ့ကိုဝိုင်းပြီးတော့မှလက်ခုအော်ပါသေးကြတယ်ဒီကတော့တချို့ဆိုလို့ရှိရင်မျက်ရည်တွေကျပြီးတော့မှအဲ့လိုမျိုးတချို့ဆိုရင်ငိုတဲ့သူတွေပိုင်းကောင်ရှိတယ်မျက်ရည်လဲကြတယ
်ဟုတ်ကဲ့အဲ့တော့ဒေါ်ဆန်းစုကြည်ကရောအာဆီယံလူထုကိုပေါ့နော်သူအဓိကဘာပြောသွားလဲရှင
်အဓိကတော့သူပြောဒေါ်ဆန်းစုကြည်ဒေါ်ဆန်းစုကြည်အဓိကပြောရတာတော့ဒီအာဆီယံမှာဒီပြည်သူအကျိုးကိုဆောင်ရွက်တဲ့အစိုးရတွေရှိဖို့ဆိုတဲ့ဥစ္စာပေါ့အဓိကပြည်သူတွေကပုံအရေးကြီးတယ်ဆိုတဲ့ဥစ္စာရဲ့နောက်ပြည်သူအကျိုးကိုဆောင်ရွက်တဲ့အစိုးရတွေရှိဖို့ဆိုတဲ့ဥစ္စာရဲ့နောက်ဒီပြည်သူတွေကြားထဲမှာအချင်းချင်းစီလုံးညီညွတ်စွာနဲ့ပေါ့နော်ဒီအာဆီယံဒေသမှာဖြစ်အောင်လုပ်လာဖို့ဆိုတော့အဲ့ဒီမှာခုနကတည်းကကျမတို့မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးကိုဆက်ပြီးထောက်ခံအားပေးဖို့မြန်မာနိုင်ငံဒီမိုကရေစီရတယ်ရပြီမြန်မာနိုင်ငံမှာဒီမိုကရေစီတောင်းလည်းဖြစ်တယ်ဆိုရင်အဲ့ဒါကဒေသထဲမှာလည်းအကောင်းမွန်တဲ့အပြောင်းလဲဖြစ်ဖို့အတွက်လုံနိုင်နေဆိုတဲ့အခြေအနေမျိုးတွေကိုဒေါက်တာဆစစီဘက်ကနေပြီးတော့မှဖလှယ်သွားတာတွေတွေ့ရတယ
်။အခုဒီအာဆီယံလူထုညီလာခံမှာလေဒီမက်ခင်အိုမာတို့ကအဓိကဘာချက်တွေကိုတင်ပြမှာလဲရှင်
။ဟုတ်ကဲ့အဓိကတင်ပြမယ့်ချက်တွေကတော့ကျမတို့မြန်မာနိုင်ငံမှာအခုလောလောဆယ်ဒီ2030ရွေးကောက်ပွဲပြီးသွားတဲ့အချိန်မှာရှိနေတာကဒီအရင်တုန်းကအတိုင်းပဲဟိုမပြောင်းဘူးဒီစေအာဏာရှင်အစိုးရပဲဆက်ရှိနေတယ်ပေါ့နော်။ဆိုတော့အဲ့ဒီမှာကျမတို့ဟိုပြည်သူလူထုရဲ့ဘဝအခြေအနေတွေဘာမှမပြောင်းလဲဘူး။နိုင်ငံရေးကျင်းသား2000ကျော်ဆက်ရှိနေတယ်။တိုင်းရင်းသားဒေသတွေမှာဆိုရင်အထူးသဖြင့်ရွေးကောက်ပွဲနဲ့နောက်ပိုင်းမှာဆိုရင်ပိုတော်မှဒီစစ်တပ်ရဲ့ဖိနှိပ်ညှဉ်းပန်းမှုတိုက်ခိုက်မှုတွေတော့မှပိုခံနေရတဲ့ဒုက္ခတွေပုံများလာတယ်။ဆိုတော့ဒီအခြေအနေတွေကိုကျမတို့တင်ပြဖို့ရှိတယ်။ဒါကတော့ကျမတို့ဟိုအတူဆုံးပြောရမယ်ဆိုတော့ရွေးကောက်ပွဲလွန်ကာလမြန်မာနိုင်ငံပြည်သူတွေရဲ့လူ့အခွင့်အရေးစီးပွားရေးလူမှုရေးနိုင်ငံရေးအခြေအနေတွေပေါ့။အဲ့ဒါကိုကျမတို့တင်ပြဖို့ရှိတယ်
။ဟုတ်ကဲ့အခုလိုမျိုးဒီအာဆီယံရဲ့လူထုအခြေပြုအဖွဲ့အစည်းညီလာခံကိုဒီပြည်တွင်းကလူမှုအဖွဲ့အစည်းတွေရောတက်ရောက်လာတာမျိုးတွေ့ရပါလားရှင်။
ဟိုအရင်တုန်းကလည်းဆရာနာရှင်နာဖတ်စစ်ဆိုရလက်ထက်တုန်းကလည်းဒီလူတွေပဲလာတာပဲအခုလည်းဒီလူတွေပဲလာတာပဲလာတဲ့ခါမှလည်းဟိုဘယ်လိုခေါ်မလဲတန်ရုံကနေပြီးတော့မှတူတာအရင်တုန်းကလည်းတန်ရုံကတူတာပဲဆိုတော့ကျမတို့ဒီလွတ်လွတ်လပ်လပ်လှုပ်တဲ့လှုပ်ရှားတဲ့အဖွဲ့အစည်းတွေမှာတန်ရုံကတူတန်ရုံကနေပြီးတော့မှစီစဉ်ပေးတယ်ဆိုတာမရှိဘူးလေဘယ်လိုခေါ်မလဲအစိုးရကိုပြည်တင်းရတဲ့အဖွဲ့တွေလို့အစိုးရနဲ့တဟဆတာဖြစ်အောင်နေရတဲ့အဖွဲ့တွေလို့ပြောလို့ရတာပေါ့သူတို့ကြတော့နော်ဆိုတော့အဲ့ဒီအကြောင်းအဲ့ဒီအခြေအနေကဘာမှမပြောင်းလဲဦးဒီမှာဒါပေမဲ့ဘယ်လိုပဲပြောကျမတို့ကတော့အရင်တုန်းကလည်းနာဖအောင်မှာသူတို့လာတော့ကလည်းကျမတို့သူတို့နဲ့ခင်ခင်နေနေဆွေးနွေးတာပဲပြောစရာရှိတဲ့ကိစ္စတွေအပေါ်မှာလည်းပြောပြီးတော့ကျမတို့ရဲ့ယက်တီချက်တွေနဲ့ကျမတို့နိုင်ငံဖြစ်နေတဲ့ကြေညာတွေကိုကျမတို့မှန်မှန်ကန်ကန်ယက်တီပြီးပြင်ပြတာပဲအခုလည်းဒီလိုပဲဖြစ်မှာပါပဲ